ဒီနိုင်ငံမတွင်းမြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။စဘာကြီးဖူနွေးလာမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ဆောင်မဲ့အချက်အချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့တာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မတွင်းညီလာခံကစဘာကြီးဖူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖန်တော်ရင်တန်းကိုထုတ်လွှင့်မှုကိုအလင်းနဲ့ဖျက်တောက်ဖို့သိပ္ပံပညာရှင်တွေရဲ့အကြံပေးချက်ပေါ်ကမ္ဘာနိုင်ငံတွေအနေနဲ့စူပေါင်းလိုက်နာဖို့ဘယ်လောက်ထိဆန္ဒရှိတယ်လဲဆိုတာကိုစမ်းသပ်တဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မတွင်းညီလာခံအတွင်းရေးပေါ်လှုပ်ဖို့လိုအပ်နေရရင်လည်းပတ်သက်ပြီးပြင်းပြင်းထန်ထန်မဟုတ်ဘဲသဘောအသင့်တည်းရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်နိုင်ဖို့အစိုးရကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အဲဒါကတော့ရာသီဥပြောင်းလဲမှုကိုတိုက်ချက်ဖို့အတွက်လက်ရှိရှိနေတဲ့ဖန်လုံရင်တန်းကိုထုတ်လွှင့်မှုကတိပြုချက်တွေနဲ့2015 Paris သဘောတူညီချက်မှာရခဲ့တဲ့အပူချိန်ညီမှန်းချက်ကွာဟမှုကိုဆွေးနွေးညှိနှိုင်းသွားကြဖို့ဖြစ်ပါတယ်။ဘုရားသခင်ရဲ့တော်မြတ်များနဲ့ပဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးတက်ကြလို့ရှားသူတွေကတော့ဖန်လုံရင်တန်းွေထုတ်လုပ်မှုနဲ့ပတ်သက်ပြီးတိုင်းပြည်တွေအနေနဲ့ရဲရဲတင်းတင်းကတိကဝတ်ပြုဖို့အရေးကြီးတယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းဖော်ပြပေးဖို့လိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။